မြန်မာနိုင်ငံမှာနှွေမာလာရှိရနေကြရင်ကျင်းပါမယ်ရထွေရွေးကောက်ပွဲမှာနိုင်ငံခြားသတင်းတော်ဝေသတင်းယူနိုင်ဖို့အတွက်သတင်းတက်တန်းတလားရှိတဲ့ပြည်ဝင်ခွင့်ဗီဇာထုတ်ပေးမှာဖြစ်ကြောင်းပြင်ကြားရေးဝန်ကြီးဌာနကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲသတင်းယူဖို့ကန့်သက်ချက်တွေကိုတွေ့နေရစေဖြစ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်တွေတရားမျှတမှုရှိပါမလားဆိုတာသူတို့အနေနဲ့စိုးရိမ်မိကြောင်း CPJ ခေါ်သတင်းတော်များကကွယ်ရေးကော်မတီကပြောပါတယ်။ဆက်တွယ်မေးမြန်းထားတဲ့မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြပေးပါမယ်ရှင်။
မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲအတွက်တံကြားရေးဝန်ကြီးဌာနအနေနဲ့နိုင်ငံတကာသတင်းဌာနတွေကနိုင်ငံသားသတင်းတောက်တွေကိုတလတတန်းရှိတဲ့ပြည်ဝင်ခွင့်ဗီဇာထောက်ခံဆောင်ရွက်ပေးနေကြောင်းမနေ့ကကြေညာချက်ထုတ်ပြန်လိုက်တာပါ။အဲ့ဒီမှာနိုင်ငံသားသတင်းတောက်တွေသတင်းရယူနိုင်ဖို့ဆောင်ရွက်ရမယ့်လုပ်ငန်းစဉ်တွေကိုလည်းဖော်ပြထားပါတယ်။အခုလိုရွေးကောက်ပွဲမှာသတင်းယူဖို့နိုင်ငံသားသတင်းတောက်တွေကိုခွင့်ပြုတာကိုကြိုဆိုပေမဲ့သတင်းတောက်တွေအပေါ်ကန့်သက်ချက်တွေကိုတွေ့နေရဆဲဖြစ်တယ်လို့လက်တွေ့မှာရွေးကောက်ပွဲသတင်းတွေကိုဘလောက်ထိလွတ်လွတ်လပ်လပ်ယူခွင့်ရမလဲဆိုတဲ့အပေါ်မှာမူတည်မှာဖြစ်တယ်လို့နယူးယောက်အခြေစိုက် CPJ ခေါ်သတင်းတောက်များကာကွယ်ပေးရေးကော်မတီရဲ့အာရှအစီအစဉ်လုပ်ငန်းညှိနှိုင်းရေးမှူး Bob Dees က VOA ကိုပြောပါတယ
် But I think what happens is the real way that these restrictions and rules that they're being put on journalists foreign journalists and
နိုင်ငံသားသတင်းနောက်တွေနဲ့ပြည်တွင်းသတင်းနောက်တွေအပေါ်ထားတဲ့ကန့်သက်ချက်နဲ့စည်းမျဉ်းတွေဟာရွေးကောက်ပွဲကျင်းပမယ့်နေ့မှာသူတို့ဘယ်လောက်ထိတိရရောက်ဖြစ်အောင်ဆောင်ရွက်မလဲဘယ်လိုကြားဝင်နှောက်ယှက်ဟန်တားမှုတွေရှိမလဲဆိုတဲ့တကယ်လက်တွေ့လှုပ်ဆောင်မဲ့အပေါ်မှာမူတည်မှာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ကျွန်တော်တို့အလွန်ပဲစိုးရိမ်မကင်ဖြစ်မိပါတယ်မြန်မာနိုင်ငံမှာစစ်မှန်တဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုလုပ်ပေးနိုင်ပါမလားဆိုတာကဘာကစောင့်ကြည့်နေပါတယ
်ပြည်ထောင်စုဝန်ကြီးဌာနရဲ့မနေ့ကထုတ်ပြန်ချက်မှာပြည်ဝင်ခွင့်ဗီဇာရတဲ့နိုင်ငံသားသတင်းတောက်တွေအနေနဲ့ရွေးကောက်ပွဲကျင်းပချိန်မှာမဲယုံပရဝုံအတွင်းဝင်ရောက်သတင်းယူမယ်ဆိုရင်သက်ဆိုင်ရာခရိုင်မြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးတွေရဲ့ခွင့်ပြုချက်ရဖို့လိုတယ်လို့ဖော်ပြထားပါတယ်ဒါဟာကန့်သက်ချက်တစ်ခုလို့ဖြစ်နေပြီးရွေးကောက်ပွဲကျင်းပမယ့်နေ့မှာသတင်းတောက်တွေအနေနဲ့သတင်းတွေကိုလွတ်လွတ်လပ်လပ်ယူခွင့်ရဖို့အရေးကြီးတယ်လို့မြင်ကြောင်း Bob Dees ကပြောပါတ
ယ် The government has to accept that the role of media is incredibly important in
အများလက်ခံတဲ့ခိုင်လုံတဲ့ရွေးကောက်ပွဲဖြစ်လာဖို့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍဟာအလွန်အမင်တမ်းအရေးပါတယ်ဆိုတာကိုအစိုးရအနေနဲ့လက်ခံရမှာဖြစ်ပါတယ်ကန့်သက်ချက်တွေကိုမြင်ရတဲ့အခါမှာကျွန်တော်တို့စိုးရိမ်မိပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးသတင်းယူရမှာဘယ်အတိုင်းအတာထိလွတ်လပ်ခွင့်ရမလဲ၊မျက်မျက်တတဖြစ်ပါမလားဆိုတာကျင်းပမဲ့နေကြရင်ဖြစ်ရတဲ့အပေါ်မှာမူတည်မှာဖြစ်ပါတယ်
။ကြည်တွင်းမှာလည်းရွေးကောက်ပွဲသတင်းယူမဲ့သတင်းတောက်တွေအတွက်ကန့်သက်ချက်တွေရှိနေတယ်လို့မန္တလေး Journalist School တာဝန်ခံကိုဆန်းယူကျော်ကပြောပါတယ်
။ကြည်တွင်းမှာလည်းကျွန်တော်တို့ကသက်ဆိုင်ရာခရိုင်ကော်မရှင်ကိုသွားတင်ရမယ်ကိုမျိုးကိုမဲရုံနဲ့ဒီဟိုအရှိရတိတာပေါ့နော်အဲ့မှာလည်းအဲ့လိုသွားကြည့်လို့ပြည်တွင်းထဲတော့ဒီလိုဆက်ဆက်ဖြစ်နေတယ်ပေါ့တစ်ခေါက်ပြည့်တော့လို့မရအောင်နှစ်ခေါက်သားမှအဖြစ်ဖြစ်မှာဒီရုပ်ဝတ်နဲ့ပတ်သက်ပြီးတော့ကျွန်တော်ဒီအငရယနာတရေတော့တရေတော့တွေရောဒီရင်းတရေတော့တွေရောခုနကတရေယူဖို့ချိန်နေရခုနကတို့ရဲ့ UGC ရဲ့လုံဆောင်ချက်တွေပြည်ရင်းဝင်ခံရတဲ့ပုံမတော်ဆောင်ချက်တွေကတို့ဒီလိုမျိုးလေးဆက်ဆက်ကိုရှိနေတယ်ကတော့မြင်တယ်
ရွေးကောက်ပွဲသတင်းယူမဲ့နိုင်ငံသားသတင်းတောက်တွေအတွက်တည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေရွေးကောက်ပွဲသတင်းရယူခွင့်အတိအမှတ်ပြုကပ်ပြားတွေကိုထုတ်ပေးမှဖြစ်တယ်လို့ပြန်ကြားရေးဝန်ကြီးဌာနရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ရွေးကောက်ပွဲသတင်းကိုယူနိုင်ဖို့ပြန်ကြားရေးဝန်ကြီးဌာနကထောက်ခံထားတဲ့ပြည်ဝင်ခွင့်ဗီဇာထောက်ခံချက်စာကိုပါတခါတည်းယူဆောင်ထားဖို့လိုကြောင်းနဲ့တာဝန်ရှိသူတွေကတိုက်ပြီးစစ်ဆေးရမှာပြတ်တာဖို့လိုတယ်လို့យေတာထားပါတယ်။အခုလိုနိုင်ငံသားသတင်းတောက်တွေကိုရွေးကောက်ပွဲမှာသတင်းယူခွင့်ကိုတော့2012ခုနှစ်ဂျာပြတ်ရွေးကောက်ပွဲတုန်းကလည်းမြန်မာအစိုးရကခွင့်ပြုခဲ့ပါတယ်ရှင်